ထိုင်းနိုင်ငံနှခေါင်ရချက်စီမားခိုင်ပါချောင်မြို့နယ်တဲကမြေရောက်ရထားလန်ဆောက်လုပ်ရေးလုပ်ငန်းမှာအမည်ပြုမှုမှာပြိမိနေတဲ့ဆောက်လုပ်ရေးဝန်ထမ်း3ဦးတဲကမြန်မာလူသား2ဦးကတော့အောက်ဆီဂျင်ပြတ်ပြီးအသက်သေဆုံးသွားကြောင်းနှခေါင်ရချက်စီမားမြို့ပိုင်ကအတည်ပြုပြောကြားလိုက်ပါတယ်။ဒီကြောင်ထိုင်းခြေဆိုင် VOA သတင်းတောက်မေးမှာပြောပြပေးတာကိုနားဆင်ကြည့်ရှုကြပါဦးခင်ဗျာ
။ထိုင်းနိုင်ငံနှခေါင်ရချက်စီမားခရိုင်ပါချောင်မြို့နယ်တဲကမြေအောက်ရထားလမ်းဆောက်လုပ်ရေးလုပ်ငန်းတွင်မြေပြုံမှုမှာပြိမိနေတဲ့ဆောက်လုပ်ရေးဝန်ထမ်း3ဦးတဲကတူဦးကိုပထမဦးဆုံးတွေ့ရှိခဲ့ပြီးဆိုပြီးနှခေါင်ရချက်စီမားမြို့ပိုင်ကဩဂုတ်လ29ရက်နေ့မှာသတင်းထုတ်ပြန်ခဲ့တာပါ။ဒါပေမဲ့တွေ့ရှိခဲ့တဲ့မြန်မာနိုင်ငံသားဟာအသက်သေဆုံးလျက်တွေ့ရှိခဲ့တာဖြစ်တယ်လို့လည်းနကွန်ရက်စီမာမြို့ပိုင်မစ္စတာချိုင်ဝတ်ကဒီကနေ့နေ့လယ်ပိုင်းမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာထိုင်းဘာသာနဲ့အခုလိုပြောဆိုသွားခဲ့ပါတယ
်။แต่ว่าพื้นที่เนี่ยมันแคบเนื่องจากว่าเราต้องการให้เข้าถึงตัวรถก่อนก็เลยเจาะได้
ကျွန်တော်တို့ဝန်ထမ်းတွေဟာပြိမိနေတဲ့နေရာနဲ့အနည်းဆုံးရောက်အောင်သွားတဲ့အခါမှာကားရစီးကမြေကြီးတွေပြုံနေတဲ့အောက်မှာရှိပြီးအဲ့ဒီကားနီးမှာပဲအဲ့ဒီအလောင်းကိုတွေ့ရှိခဲ့တာဖြစ်ပါတယ်။အခုကဲထုတ်နိုင်ခဲ့တဲ့ဝန်ထမ်းတဦးကိုပထမအဦးဆုံးတွေ့ပြီးကဲထုတ်နိုင်ခဲ့ပေမဲ့အဲ့ဒီဝန်ထမ်းဟာနာရီများစွာပြိမိနေတာကြောင့်အောက်ဆီဂျင်ပြတ်လက်ပြီးသေဆုံးသွားခဲ့တာဖြစ်ပါတယ်။သူ့ရဲ့အလောင်းကိုတော့လူနာတင်ရင်နဲ့ဆေးရုံကိုတည်ဆောင်သွားခဲ့ပြီးဆက်လက်စစ်ဆေးမှုတွေပြုလုပ်နေပါတယ်ဆိုပြီးထိုင်းဘာသာစကားနဲ့ပြောဆိုသွားခဲ့တာပါသိဆုံးသွားတဲ့မြန်မာကားမောင်းသမားတဦးကိုရှာဖွေတွေ့ရှိခဲ့တာကတော့ထိုင်းမင်းရထားကယ်ဆယ်ရေးအဖွဲ့တွေနဲ့တရုတ်နိုင်ငံကနေလာရောက်ပြီးကယ်ဆယ်ရေးလုပ်ငန်းတွေလုပ်နေတဲ့ China Hunan Sunshine ကယ်ဆယ်ရေးအဖွဲ့ကရှာဖွေနိုင်ခဲ့တာဖြစ်တယ်လို့လည်း Bangkok Post သတင်းစာမှာဖော်ပြခဲ့ပါတယ်သိဆုံးသူဟာမြန်မာနိုင်ငံသားဖြစ်ကြောင်းကိုလည်းနခွန်ရက်စီမခရိုင်မြို့ပိုင်ကအတီးပြုခဲ့ပါတယ်ဒီကနေ့မနေ့17နှစ်လောက်မှပြန်လဲတွေ့ရှိခဲ့ရတဲ့မြန်မာလူသမားကတော့ထရက်ကားမောင်းသမားတူဦးဖြစ်ပြီးသူ့ရဲ့အလောင်းကိုတဲထုတ်သွားခဲ့ပြီးဖြစ်တယ်လို့လဲဆိုပါတယ်ရှာဖွေမတွေ့သေးတဲ့ပြိမိနေသေးတဲ့တရုတ်အလုပ်သမားနှစ်ဦးတည်းကတူဦးကတော့ဆောက်လုပ်ရေးလုပ်ငန်းတွင်ကြီးကြပ်ရေးမှုဖြစ်တယ်လို့ဘက်ဖိုးမြေတူးကားမောင်းသမားဖြစ်တယ်လို့လဲဆိုပါတယ်အခုဆိုရင်အဲ့ဒီကြံနေတဲ့တရုတ်အလုပ်သမားနှစ်ဦးကိုကယ်ဆယ်နိုင်ဖို့အတွက်ကယ်ဆယ်ရေးလုပ်ငန်းတွေကိုဆက်လက်ဆောင်ရွက်နေကြောင်းကိုလည်းထိုင်းအနာပိုင်းကပြောဆိုခဲ့ပါတယ်ရှင်